Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတရှင်များခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2014ခုနှစ်နိုဝင်ဘာလ25ရက်အင်္ဂါနေ့မနက်ခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ကတော့အောင်မဒီမနက်ခင်းစီစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးမှာပါခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမိုးဝေပါအခုနံနက်ခင်းနိုင်ငံတကာသတင်းတွေကိုမအင်ဂျင်နိုင်တဲ့အတူကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာဒီထဲမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ကာကွယ်ရေးဝန်ကြီးချတ်ဟေဂါဟာယာရူးကနေပြီးတော့နှုတ်ထွက်သွားပါတယ်အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့ညှိနှိုင်းဆွေးနွေးမှုတွေဆက်လက်ပြုလုပ်သွားဖို့အတွက်နောက်ဆုံးသတ်မှတ်ရက်ကိုရှေ့လာမယ့်နှစ်ထဲအထိရွှေ့ဆိုင်းလိုက်ပါတယ်အနောက်နိုင်ငံတွေနဲ့ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ရေနံဒေးဈေးကျဆင်းတာကြောင့်ရုရှားမှာတစ်နှစ်အတွင်းအမေရိကန်ဒေါ်လာတန်ပေါင်း3,000,000,000လောက်ဆုံးရှုံးရတယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေအခုမနက်ခင်းကြားမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆမွေဒီကနေ့နားဆင်ရမယ့်သတင်းတူတွေထဲမှာဆိုရင်တော့
This decision does not come easily to him but I consider myself extraordinarily lucky to have had him by my side for 2 years
American ကာကွယ်ရေးဝန်ကြီး Chuck Hagel နှုတ်ထွက်သွားတဲ့အကြောင်းသမ္မတဥပမာကပြောသွားတာပါဒီသတင်းပြင်နိုင်ငံတကာအမျိုးသမီးများအကြမ်းဖက်မှုပပရရေးနေအကြောင်းနောက်ဘိုလောင်းဒနက်23ယောက်ချက်ဆုံးခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုနောက်ဆက်တွဲအခြေအနေစတာတွေကိုတင်ဆက်ပေးမှာပါ။နောက်ပိုင်းမှာလည်းအပတ်စဉ်စီစဉ်နေဖြစ်တဲ့စီးပွားရေးစီစဉ်တဲ့သုဒ္ဓဆောင်နဲ့အမေရိကန်ကွင်ကဏ္ဍကိုတင်ဆက်ပေးမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဆမ်မိုဝေနဲ့မိုက်အင်ဂျင်နိုင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီးတော့ကြဲကြဲပြန့်ပြန့်သဘောတူညီချက်ရရှိရေးကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်နိုင်ငံတို့ကြားဤနိုင်ဆွေးနွေးမှုဆက်လက်ပြုလုပ်သွားမှာဖြစ်ပြီးတော့နောက်ဆုံးသတ်မှတ်ရက်ကိုရှေ့လာမယ့်နှစ်ထဲအထိရွှေ့ဆိုင်းလိုက်တယ်လို့သိရပါဗျ။စိတ်အနှောက်အယှက်ဖြစ်စရာကောင်းတဲ့ပြဿနာတချို့မှာတိုးတက်မှုတွေရရှိခဲ့ပြီးကမ္ဘာကြီးလုံခြုံစိတ်ချမှုရရှိစေရေးအတွက်သဘောတူညီမှုရဖို့အတွက်တန်တမာနေစ조사နေရာမှာနှိစက်မှုရှိနေပြီလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါဗျ။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့ငြင်းငြမ်းစွာအပြေရှာနိုင်ဖို့အတွက် P5+1အင်အားကြီးနိုင်ငံတွေနဲ့အီရန်နိုင်ငံတို့ကြားဆွေးနွေးညှိနှိုင်းမှုနောက်ဆုံးရက်ဖြစ်တဲ့လွန်ခဲ့တဲ့တစ်နှစ်ကတတ်မှတ်ထားခဲ့တဲ့ရက်ဖြစ်တဲ့တနင်္လာနေ့ကဗီယက်နာမ်မြို့မှာဝန်ကြီးကယ်ရီကပြောဆိုသွားတာပါအဆုံးမှာအီရန်နိုင်ငံအနေနဲ့နိုင်ရမယ်သဘောတူညီမှုရတဲ့အထိဆက်လက်ပြီးတော့ဆွေးနွေးညှိနှိုင်းသွားမယ်လို့အီရန်သမ္မတဟာဆန်ရူဟာနီကပြောဆိုတဲ့အကြောင်းနိုင်ငံပိုင်သတင်းဌာန IRNA ကထုတ်ပြန်ကြေညာခဲ့ပါတယ်ညှိနှိုင်းဆွေးနွေးသူတွေကတဘောတူညီမှုရရှိဖို့အတွက်မတ်လ၁ရက်နေ့ထိလုပ်ငန်းစဉ်ကိုချမှတ်ထားတဲ့အကြောင်းနောက်ဆုံးသတ်မှတ်ရက်ဟာ2015ခုနှစ်ဇူလိုင်လ၁ရက်နေ့ဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်ကာကွယ်ရေးဝန်ကြီးချက်ဟေဂါဟာနှစ်နှစ်နီးပါးတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်အခုယာရုကနေနှုတ်ထွက်သွားပါပြီချက်ဟေဂါကိုယ်တိုင်သူ့ရဲ့တာဝန်ပြည့်စုံမှုအချိန်ရောက်နေပြီလို့ပြီးခဲ့တဲ့လကတည်းကအတိအပေးပြောဆိုခဲ့တဲ့အကြောင်းတနင်္လာနေ့ကပြုလုပ်တဲ့အင်ဖြူတော်သတင်းစာရှင်းလင်းပွဲမှာဒုသမရဂျိုးဘိုင်ဒန်နဲ့အတူတွဲရက်နေတဲ့သမရဥဘာမာကသတင်းတောက်တွေကိုပြောသွားပါတယ်။အီဘိုလာရောဂါတိုက်ဖျက်ရေးအပါအဝင် IS Islamic စစ်သွေးကြွတွေရဲ့ချင်းချောက်မှုတွေပေါ်အမေရိကန်အစိုးရရဲ့တုံ့ပြန်ဆောင်ရွက်မှုတွေမှာဝင်ကြီးဟေဂါဟာအမြဲပဲအားကိုးရတဲ့သူတဦးဖြစ်ခဲ့တယ်လို့သမရဥဘာမာကပြောပါတယ်။ဒါ့အပြင်ဝင်ကြီးဟေဂါဟာတာမန်ကာဝေးရေးဝင်ကြီးမဟုတ်တဲ့အကြောင်းအမေရိကန်ရဲ့အမျိုးသားလုံခြုံရေးနဲ့စစ်သည်စစ်သားတွေအတွက်လည်းဆယ်စုနှစ်ပေါင်းများစွာဆွမ်းဆွမ်းတမန်ဆောင်ရွက်လာခဲ့သူဖြစ်တယ်လို့လည်းသမ္မတကပြောသွားပါတယ်။သမ္မတအိုဘားမားအစိုးရဖွဲ့ထဲမှာဝင်ကြီးဟေဂါတဦးတည်းပဲ Republican Party ဝင်ဖြစ်ပါတယ်။အခုလိုကာကွယ်ရေးဝင်ကြီးအဖြစ်တာဝန်ယူဆောင်ရွက်ရတာဟာထူးခြားတဲ့အခွင့်အရေးတစ်ရပ်ဖြစ်တယ်လို့လည်းဝင်ကြီးဟေဂါကပြောပါတယ်။သူနေရာကိုအစားထိုးမဲ့သူမတွေ့မချင်းဝင်ကြီးဟေဂါအနေနဲ့လက်ရှိတာဝန်တွေကိုဆက်လက်ထမ်းဆောင်နေမှာဖြစ်ပါတယ်။New York Times သတင်းစာမှာတော့ IS Islamic စစ်သွေးကြွတွေရဲ့ချင်းချောက်မှုတွေအပါအဝင်အမေရိကန်နိုင်ငံသားရေးမူဝါဒအခက်အခဲတွေရင်ဆိုင်လာနေရတဲ့အပေါ်ယာရုကနေနှုတ်ထွက်ဖို့ဖိအားပေးခံခဲ့ရတာဖြစ်တယ်လို့သမ္မတဥဘာမအစိုးရအဖွဲ့ဝင်အတွင်းကအရာရှိတွေပြောဆိုချက်တွေကိုကိုးကားပြီးဖော်ပြထားပါတယ်ရှင
်။နောက်နိုင်ငံတွေရဲ့ဒဏ်ခတ်အရေးယူပိတ်ဆို့ထားမှုနဲ့ရေနံဈေးနှုန်းကျဆင်းမှုတို့ကြောင့်ရုရှားနိုင်ငံဟာတစ်နှစ်အတွင်းအမေရိကန်ဒေါ်လာတန်ပေါင်း3,000,000,000ဆုံးရှုံးရတယ်လို့ရုရှားဘဏ္ဍာရေးဝန်ကြီးကပြောဆိုလိုက်ပါတယ်။အနောက်နိုင်ငံတွေရဲ့ပိတ်ဆို့အရေးယူမှုတွေကြောင့်ဆုံးရှုံးနစ်နာရတဲ့ပမာဏဟာဒေါ်လာတန်ပေါင်း4,000,000ရှိတယ်လို့တင်လင်းလာနေမော်စကိုမှာကျင်းပတဲ့စီးပွားရေးဆွေးနွေးပွဲတစ်ခုမှာရုရှားဘဏ္ဍာရေးဝန်ကြီးဖြစ်တဲ့အန်တွန်စီလွန်နော့ဖ်ကပြောဆိုလိုက်တာပါ။ ယူကရိန်းနိုင်ငံနဲ့ဖြစ်ပေါ်ရတဲ့ပြည်ပခန့်ပြဿနာတွေကြောင့်ရုရှားနဲ့ရုရှားအပေါ် EU ဥရောပတမက္ကနဲ့အမေရိကန်ပြည်ထောင်စုတို့ကအကြိမ်ပေါင်းများစွာအရေးယူပိတ်ဆို့မှုတွေကိုချမှတ်ခဲ့ပါတယ်။ရုရှားကတော့ယူကရိန်းနိုင်ငံမှာဖြစ်ပေါ်တဲ့အရေးခင်းမှာဝင်ရောက်ပတ်သက်မှုမရှိဘူးလို့ညင်းဆိုထားပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရှိတဲ့ရုရှားကိုလိုလားတဲ့သဘုံတွေနဲ့ယူကရိန်းဆိုရဂျာမာအပြစ်ရသဘောတူညီမှုရရှိထားပေမဲ့တိုက်ပွဲတွေကတော့မကြာခဏဆက်လက်ပြီးတော့ဖြစ်ပွားနေဆဲဖြစ်ပါတယ်။ရေနံဈေးနှုန်းကလည်း30ရာခိုင်နှုန်းကျဆင်းသွားခဲ့တယ်လို့ရုရှားဝန်ကြီးကပြောဆိုပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုနှစ်ခုဖြစ်ပွားခဲ့ပြီးနေတိုးမဟာမိတ်တပ်သား2ဦးအပါအဝင်အရက်သား6ဦးတနင်္လာနေ့ကသေဆုံးခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့အရှေ့ဘက်ခြမ်းဒေသမှာအခုလိုအကြမ်းဖက်တိုက်ခိုက်ခံရတာဖြစ်တယ်လို့နေတိုးမဟာမိတ်ဖွဲ့ရဲ့တနင်္လာနေ့ကသတင်းထုတ်ပြန်ချက်မှာဖော်ပြထားတာပါ။မြို့တော်ကဘူးမှာရှိတဲ့မဟာမိတ်တပ်တွေရဲ့နေရာအနီးမှာပောက်ခွဲရေးဘုံတက်ဆင်ထားတဲ့စပိန်တစင်းကနေပောက်ကွဲမှုဖြစ်ခဲ့တာလို့အာဖဂန်ရဲတွေရဲ့ပြောဆိုချက်တွေကိုကိုကာပြည်သတင်းမှာဖော်ပြထားပါတယ်။တနင်္လာနေ့နှောင်းပိုင်းတုန်းကလည်းနောက်ထပ်ဒီမော်တော်ဆိုင်ကယ်တစင်းဟာဇေးရင်းမှာပောက်ကွဲမှုဖြစ်ခဲ့ပြီးလူတွေသေဆုံးခဲ့ရပါတယ်ရှင
်။ UAE ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ UAE American တန်မြန်မာပိုင်းစီစဉ်ကနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေကိုရှုံချခဲ့တဲ့ကုလသမဂ္ဂရဲ့တလောကဆုံးဖြတ်ချက်ကိုထောက်ခံကြတဲ့အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေဆိုးရွားတဲ့အကျိုးဆက်တွေနဲ့ကြုံရမယ်လို့မြောက်ကိုရီးယားကပြင်းထန်တဲ့စကားလုံးအနေနဲ့ကြေညာချက်တစ်ခုထုတ်ပြန်လိုက်ပါတယ်။အဲဒီလိုလက်တုံပြန်မှုချင်းချောက်တာဟာမကြခင်မှာပဲနျူကလ িয়ার ဆန်တက်မှုတစ်ခုလုပ်ဖို့ရှိတယ်ဆိုတာအချက်ပေးလိုက်တယ်လို့ဖြစ်ပါတယ်။မြောက်ကိုရီးယားအမျိုးသားကာကွယ်ရေးကော်မရှင်ကရှာကြပါပါထုတ်ပြန်သွားတဲ့အဲဒီကြေညာချက်ထဲမှာတောင်ကိုရီးယားလိုအမေရိကန်ရဲ့မဟာမိတ်တွေဟာအဆင့်တန်းမရှိလာတဲ့သူတွေလို့ပြောထားပါတယ်။ထွက်ပြေးသွားတဲ့မြောက်ကိုရီးယားကလည်းထွက်ပြေးသွားတဲ့မြောက်ကိုရီးယားတွေဟာလည်းလူတန်ဖိုးမရှိတဲ့သူတွေလို့ပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့နောက်လိုက်တောင်ကိုရီးယားဂျပန်တို့ဟာအပြင်းထန်ဆုံးပြစ်ဒဏ်ကနေလွတ်မြောက်နိုင်မှာမဟုတ်ဘူးလို့လည်းမြောက်ကိုရီးယားကပြောဆိုထားပါတယ်။လူခွင့်ရေးချိုးဖောက်မှုတွေအတွက်မြောက်ကိုရီးယားအစိုးရကို ICC နိုင်ငံတကာပြစ်မှုတရားရုံးမှာတင်ဖို့အတွက်လုံချုံရေးကောင်စီမှမဲခွဲဆုံးဖြတ်ဖို့တိုက်တွန်းခဲ့တာကိုမြောက်ကိုရီးယားကလက်တုံပြန်ပြီးတော့အခုလိုချင်းချောက်လိုက်တာပါ။မြောက်ကိုရီးယားနိုင်ငံမှာနိုင်ငံရေးအကျဉ်းသားတသိန်းကျော်ကိုဖမ်းဆီးထားပြီးတပ်ဖြတ်နှိပ်စက်အဓမ္မပြုကျင့်တာတွေဒါအပြင်ကိုဝင်အဓမ္မဖျက်ချခိုင်းတာတွေလုပ်နေတယ်ဆိုပြီးတော့စွပ်စွဲခံထားရတာပါ။မြောက်ကိုရီးယားအစိုးရရဲ့ကြေညာချက်ထဲမှာတော့လူခွင့်ရေးနဲ့ပတ်သက်ပြီးတော့ဝေဖန်တာတွေကိုညှင်းဆို့ထားပါတယ်ခင်ဗျာ
။အင်ဒိုနီးရှားမျိုးသမီး2ဦးကိုတတ်ခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့ဖမ်းဆီးခံထားရတဲ့ပြစ်တင်နိုင်ငံသားဗန်အရာရှိတအုပ်ကိုဟောင်ကောင်တရားရုံးကစစ်ဆေးနေပါပြီ။သူဟာဒီဟောင်ကောင်က Bank of America ဘက်မှာအလုပ်လုပ်နေသူဖြစ်ပါတယ်ရှင
်။ဟောင်ကောင် Occupy Movement လို့ခေါ်တဲ့ဟောင်ကောင်ကဆန္ဒပြလှုပ်ရှားမှုကိုပူးတွဲအကောင့်ထဲပေါ်ခဲ့သူ300ဟာရှိလာကြရင်ရဲတပ်ဖွဲ့ထံမှအဖမ်းခံရမယ်လို့ပြောဆိုလိုက်ပါတယ်။ဒါပေမဲ့ကျောင်းသားခေါင်းဆောင်တွေကတော့သူတို့နဲ့အတူလိုက်မလုပ်နိုင်ဘူးလို့ပြောဆိုပါတယ်။အဲ့ဒီလူသုံးယောက်ဟာသူတို့ရဲ့အယူဆတွေကိုဟောင်ကောင်ကျောင်းသားအစည်းအရုံး Scholarism Pandemic Pan Democratic နဲ့တခြားအဖွဲ့တွေကိုတောက်ကြနေမှာတရားဝင်ချပြပြောဆိုခဲ့လဲလို့ဟောင်ကောင်မီဒီယာတွေကဖော်ပြကြပါတယ်သူတို့သုံးယောက်ဟာဒီဇင်ဘာလ5ရက်နေ့မှာရဲတပ်ဖွဲ့ထံကိုတွားရောက်ပြီးတော့အဖမ်းခံကြမှာဖြစ်တယ်လို့လည်းပြောပါတယ်ဆန္ဒပြမှုစီစဉ်သူသုံးယောက်ထဲကတယောက်ဖြစ်တဲ့ Chan Kin Meng ကဆန္ဒပြသူတွေကိုချွင်းချက်နဲ့ရုပ်သိမ်းပေးဖို့နဲ့တင်ပိတ်ထားတဲ့နေမြေတွေကိုအများပြည်သူအနှောက်အယှက်မဖြစ်အောင်ချုပ်ပေးဖို့အတွက်တိုက်တွန်းခဲ့တယ်လို့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာထုတ်ပြန်တဲ့ Ming Pao သတင်းစာမှာဖော်ပြထားခဲ့ပါတယ်။ဒါပေမဲ့ဟောင်ကောင်ကျောင်းသားတက်မကအစည်းအရုံးနဲ့ Scholarism အဖွဲ့တွေကတော့သူတို့အနေနဲ့အညံ့မခံနိုင်တဲ့အကြောင်းသိမ့်ပိတ်ထားတဲ့နေမြေတွေမှာဆက်လက်ပြီးတော့နေထိုင်နေမှာဖြစ်ပြီးရဲကလာဖမ်းတာကိုစောင့်လို့မယ်ဆိုပြီးတော့ပြောဆိုခဲ့ပါတယ်ခင်ဗျာ
9ရက်နေ့နောက်ဆုံးရ နိုင်ငံတကာသတင်းတွေကိုကိုစမဝင်နဲ့မဲအင်ဂျင်နိုင်တို့ကကြီးညာပေးခဲ့ကြတာပါခင်ဗျာ။အခုသတင်းဆောင်မတွေကိုအရင်ဆုံးဆက်ပြီးတော့တင်ဆက်ပေးမှာပါ။အမေရိကန်ကာကွယ်ရေးဝန်ကြီးချက်ခေကရာထူးကနေမကြခင်အနားယူတော့မှာပါ။သူရာထူးကနေအနားယူမဲ့အကြောင်းကိုတင်းလာနေမှာသမ္မတဥဘာမာကတရားဝင်ကြီးညာခဲ့ပါတယ်။ဒီလအစောပိုင်းကကျင်းပတဲ့ရွေးကောက်ပွဲတွင်အထက်လွှတ်တော်အမတ်နေရာအများစုကို Republican တွေနိုင်ရရှိပြီးတဲ့နောက် Mr. Hege ဟာပထမဦးဆုံးရာထူးကနေအနားယူမဲ့ဝန်ကြီးအဖွဲ့ဝင်တစ်ဦးဖြစ်လာပါတယ်။ဒီအကြောင်း VOE သတင်းတောက်Jeff Kester ပြပထားတဲ့သတင်းဆောင်မအပြည့်စုံကိုဆက်လက်နားဆင်ကြပါခင်ဗျာ။ကာကွယ်ရေးဝန်ကြီးတာဝန်ကိုနှစ်နှစ်ကြာတာဝန်ထမ်းဆောင်ခဲ့ပြီးနောက်အမေရိကန်ကာကွယ်ရေးဝန်ကြီး Chuck Hagel ဟာယာရူးကနေနှုတ်ထွက်တော်မှာပါ။ Mr. Hagel ဟာသူယာရူးကနေနားယူတော့မယ့်အကြောင်းလွန်ခဲ့တဲ့လကသူ့ကိုပြောခဲ့တယ်လို့သမ္မတ Barack Obama ကဆိုရတဲ့သတင်းလာနေတုန်းကသမ္မတ Barack Obama ဟာအင်ဂျီရောမှာ Chuck Hagel နဲ့ဒုသမ္မတ Joe Biden တို့နှစ်ဦးချန်ရမ်းပြီးအခုလိုပြောခဲ့တာပါ။ကာကွယ်ရေးဝန်ကြီး Hagel ဟာသူ့အစိုးရအဖွဲ့အတွင်းတာဝန်ထမ်းဆောင်စဉ်မှာ Ebola virus ကူးစက်ပြန့်ပွားမှုနဲ့ IS အစွန်းရောက်တွေကိုနှိမ်နင်းတဲ့ကိစ္စတွေကိုပူးပေါင်းဖြေရှင်းခဲ့တယ်လို့ဆိုပါတယ်။
This decision does not come easily to him, but I consider myself
ဒီဆုံးဖြတ်ချက်ကိုသူလူလေကူကူနဲ့ချခဲ့တာတော့မဟုတ်ပါဘူး။ဒါပေမဲ့လည်းကျွန်တော်အစိုးရအဖွဲ့အတွင်းမှာနှစ်နှစ်တာသူတာဝန်ထမ်းဆောင်ခဲ့တာကတော့ကျွန်တော်အတွက်အင်မတန်ကံကောင်းတဲ့အခွင့်အရေးတစ်ခုပါ။အခုလိုအရေးကြီးတဲ့ကာလမှာကျွန်တော်တို့တပ်ဖွဲ့တွေကိုတာဝန်ယူကင်တွယ်မဲ့ Mr. Hagel ရဲ့နေရာကိုစက္ကံမဲ့သူကိုကျွန်တော်ရွေးချယ်ပြီးတဲ့နောက်အထက်လွှတ်တော်ကအတည်ပြုပြီးတဲ့အချိန်ထိ Mr. Hagel အနေနဲ့တာဝန်ဆက်ထမ်းဆောင်သွားမယ့်အတွက်လည်းကျေးဇူးတင်ပါတယ်ဆိုပြီးသမ္မတဥဘာမာကပြောသွားတာပါ။ဗီယက်နမ်စစ်ပြန်စစ်မှုထမ်းအောင်ဘဝကနေနိုင်ငံရေးသမားဖြစ်လာတဲ့ Mr. Hagel ဟာအမေရိကန်ပြည်ထောင်စုမြို့သားလုံခြုံရေးနဲ့စစ်မှုထမ်းတွေအတွက်ဘဝတစ်လျှောက်လုံးပေးဆက်ခဲ့တဲ့ထူးခြားတဲ့ကာကွယ်ရေးဝန်ကြီးတစ်ယောက်ဖြစ်ပါတယ်ဆိုပြီးတော့လည်းသမ္မတဥဘာမာကပြောပါတယ်ဒီကာကွယ်ရေးဝန်ကြီးတာဝန်ကိုထမ်းဆောင်ရတာဟာဘဝတစ်လျှောက်အကြီးမားဆုံးတာဝန်ကိုထမ်းဆောင်ခဲ့ရတာဖြစ်တယ်လို့ Mr. Hagel ကပြောပါတယ
် I believe we have set not only this department
ကာကွယ်ရေးဝန်ကြီးဌာနအတွက်သာမဟုတ်ဘဲပိုလုံခြုံတဲ့တည်ငြိမ်ပြီးတော့ချမ်းသာကြွယ်ဝတဲ့နိုင်ငံဖြစ်အောင်ကျွန်တော်တို့ဆောင်ရွက်ခဲ့တယ်လို့ယုံကြည်ပါတယ်။အဲ့ဒီလိုသားကျွန်တော်တို့မြုံကြည်ခဲ့ဘူးဆိုရင်ဒီအလုပ်တွေပြီးမြောက်အောင်မြင်နိုင်ခဲ့မှာမဟုတ်ပါဘူး
။အခုလအစောပိုင်းအတွင်းအထက်လွှတ်တော်အမတ်နေရာအများစုကို Republican တွေအနိုင်ရရှိပြီးနောက်ဝန်ကြီး Hagel ဟာယာရူးကနေနှုတ်ထွက်ရတဲ့ဝန်ကြီးအဖွဲ့ဝင်တဦးဖြစ်လာပါတယ်။နိုင်ငံတော်ရှေ့နေချုပ် Eric Holder လည်းသူယာရူးကနေအနားယူမယ်လို့စက်တင်ဘာလအတွင်းကပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းသူတို့နေရာကိုဆက်ခံမဲ့သူအတီးပြုတ်သတ်မှတ်ပြီးချိန်အထိသူတို့နှစ်ဦးလုံးဟာဒီတာဝန်တွေကိုဆက်ထမ်းဆောင်အောင်ပါလုပ်ခဲ့တဲ့နိုဝင်ဘာလလယ်တုန်းကလွှတ်တော်ကြားနာပွဲတွေတက်ရောက်ဖို့ရှိတဲ့အတွက်ဝန်ကြီး Hagel ဟာမြန်မာနဲ့ဗီယက်နမ်နိုင်ငံတွေကိုတွားရောက်မဲ့ခီးစဉ်တွေကိုလည်းရွှေ့ဆိုင်းခဲ့ပူပါတယ်နိုဝင်ဘာလ25ရက်နေ့ဟာနိုင်ငံတကာအမျိုးသမီးများအကြမ်းဖက်မှုပပရိုင်းနေ့ဖြစ်ပါတယ်။အမျိုးသမီးများအတွက်အကြမ်းဖက်မှုအဆုံးသတ်ဖို့လူတိုင်းမှာတာဝန်ရှိတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ကပြောလိုက်ပါတယ်။အကြောင်းစုံကိုဒေါ်လာလာတန်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။မျိုးသမီးနဲ့မိန်းကလေးငယ်တွေပေါ်အကြမ်းဖက်မှုဟန်တားရေးနဲ့ပပရိုင်းရေးအတွက်လှုံ့ဆော်မှုလူတိုင်းမှာတာဝန်ရှိတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်မစ္စတာဘန်ကီမွန်က2014ခုနှစ်ထိမ့်မအမှားစကားမှာထည့်သွင်းပြောကြားသွားပါတယ်။
Violence against women and girls directly affects individuals. It also harms our common humanity. That is why I launched my Unite.
အမျိုးသမီးတွေနဲ့မိန်းကလေးတွေပေါ်အကြမ်းဖက်မှုဟာကာယကံရှင်တွေကိုဓာတ်ရိုက်ထိခိုက်နစ်နာစေ ਉ မကလူသားတရားလုံးကိုလည်းထိခိုက်စေပါတယ်။အဲဒါကြောင့်အမျိုးသမီးများပေါ်အကြမ်းဖက်မှုအဆုံးသတ်ရေးလှုပ်ရှားမှုကိုကျွန်တော်2008ခုနှစ်ကတည်းကစတင်ခဲ့တာပါ။ဒီအကြမ်းဖက်မှုပပျောက်ရေးလှုပ်ရှားမှုမှာဦးဆောင်ပါဝင်ခဲ့ကြသူတွေကိုကျွန်တော်ဂုဏ်ပြုပါတယ်။ကမ္ဘာတဝန်းမှာအမျိုးသမီးတွေပေါ်အကြမ်းဖက်မှုကိုစန့်ကျင်ကြပါလူ့ခွင့်ရေးကိုထောက်ခံကြဖို့ကျွန်တော်တိုက်တွန်းလိုပါတယ
်အမျိုးသမီးတွေပေါ်အကြမ်းဖက်မှုအမျိုးမျိုးနဲ့ကိုယ်ထိလျောက်စော်ကားမှုလိင်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာစီးပွားရေးပိုင်းဆိုင်ရာအကြမ်းဖက်မှုစသဖြင့်အကြမ်းဖက်မှုအမျိုးမျိုးရှိရမှာလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုဟာအဆိုးရွားဆုံးဖြစ်တယ်လို့ဆိုထားပါတယ်ဒီလိုအကြမ်းဖက်ခံရမှုကြောင့်ကာယကံရှင်အမျိုးသမီးတွေရောသူတို့ရဲ့မိသားစုတွေရောလူအဖွဲ့စည်းရောနိုင်ငံပါထိခိုက်စေတယ်လို့ဆိုပါတယ်။ကမ္ဘာပေါ်မှာအမျိုးသမီးတွေရဲ့80ရာခိုင်နှုန်းဟာတစ်ချိန်မဟုတ်တစ်ချိန်အကြမ်းဖက်ခံရမှုနဲ့ကြုံတွေ့ရပြီးအသက်15နှစ်ကနေ40နှစ်အထိအမျိုးသမီးတွေဟာအတ္တမပြုကျင့်ခံရမှုဒါမှမဟုတ်အိမ်တွင်းအကြမ်းဖက်ခံရမှုနဲ့ရင်ဆိုင်ရဖို့လလဟာ cancer yoga ဖြစ်ဖို့ကတိုက်ခံရဖို့စသဖြင့်အလားအလာထက်ပိုများတယ်လို့ကမ္ဘာ့ဘဏ်ရဲ့စင်စရာကဆိုထားပါတယ်။အကျန်းဖက်မှုအမျိုးမျိုးနဲ့လိမ်ပိုင်းဆိုင်ရာအကျန်းဖက်မှုမှာကမ္ဘာထွန်းအမျိုးသမီး၅ဦးကြစီမှာတဦးဟာအတ္တမပြုကျင့်ခံရဖို့အလားအလာရှိတယ်လို့လည်းကုလသမဂ္ဂကဆိုပါတယ်။လိမ်ပိုင်းဆိုင်ရာအကျန်းဖက်မှုနဲ့ပဋိပက္ခတွင်လက်နက်ကိုင်းအုပ်စုတွေရဲ့အကျန်းဖက်မှုကိုအမျိုးသမီးတွေခံစားကြရပြီးအတ္တမပြုကျင့်မှုကိုစစ်လက်နက်တပွဲအသုံးပြုတာတွေ့ရတယ်လို့လည်းကုလသမဂ္ဂကထောက်ပြထားပါတယ်အထူးသဖြင့်အာဖရိကတိုက်မှာကွန်ဂိုဒါဖောရဝန္ဒါလိုင်ဘီးရီးယားမှာမြို့သမီးတွေတိမ့်နေချီအတ္တမဖြူကျင်ခံရပြီးအရှေ့ဥရောပမှာ1990ခုနှစ်ကဘော့စနီးယားပြည်ပခါအတွင်းဆိုမြို့သမီးတွေတောင်းနေချီပြီးအတ္တမဖြူကျင်ခံရတာဖြစ်ပါတယ်စီဒေါ်လို့ခေါ်တဲ့မြို့သမီးများပေါ်အလုံးစုံချမ်းပဲမှုပပျောက်ပြီးသဘောတူစာချုပ်ကို1998ခုဇူလိုင်လကလက်မှတ်ရေးထိုးထားတဲ့မြန်မာနိုင်ငံမှာလေကျူပြင်းပြောင်းလဲရေးဖော်ဆောင်နေပေမဲ့လို့လက်နက်ကိုင်ပဋိပက္ခများဖြစ်ပွားနေတဲ့ကရင်ရှမ်းကချင်းစသဖြင့်ဒေသတွေမှာလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေရှိနေစေဖြစ်တာတွေ့ရတယ်လို့မြို့သမီးများအဖွဲ့တွေကမကြာခဏအစီရင်ခံစာတွေထုတ်ပြန်ခဲ့ပါတယ် WLB ခေါ်မြို့သမီးများအဖွဲ့ချုပ်မြန်မာနိုင်ငံကဒီနှစ်စောစောပိုင်းကရည်ယူခြင်းမှကင်းလွတ်ပြီးမပြောင်းလဲတဲ့စနစ်ဆိုတဲ့အစီရင်ခံစာကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်အဲ့ဒီအစီရင်ခံစာမှာတိုင်းရင်းအမျိုးသမီးတွေပေါ်မြန်မာစစ်တပ်ကလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်တဲ့အကြောင်းမိမောင်းထုတ်ပြထားတာဖြစ်ပါတယ် WLB ရဲ့ပြောခွင့်ကနော်ဂျူလိုင်က
ဒီအစီရင်ခံစာထုတ်ရခြင်းရဲ့ရွေးချက်ကတော့ကျမတို့ကအခုလက်ရှိမြန်မာနိုင်ငံမှာဥသိမ်းစိန်တို့အနေနဲ့ပေါ်ဆောင်နေတဲ့ပြောင်းလဲနေပြီဆိုတဲ့အဥ္စထက်ကျမတို့ကလက်ရှိတကယ်လက်တွေ့မှာဖြစ်ပျက်နေတဲ့အရာတွေကိုနှိုင်းယှဉ်ပြမိမောင်းထုတ်ပြထားခြင်းဖြစ်ပါတယ်။များသောအားဖြင့်ဒီအမျိုးသမီးတွေဟာလိမ်ပိုင်းဆိုင်ရာကျူးလွန်မှုခံနေရတယ်။ဘသူတွေကြောင့်လဲဆိုတော့ဒီမြန်မာအစိုးရစစ်တပ်ကနေတိုက်ရိုက်ကျူးလွန်နေတဲ့ဟာတွေကိုကျမတို့ကပို့ပြီးမှမိမောင်းထုတ်ပြထားခြင်းဖြစ်တယ်။ဒီထိုးစစ်ဆင်မှုနဲ့ဒီလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကတိုက်ရိုက်ဆက်နွယ်မှုရှိနေပါတယ်။ဘာဖြစ်လို့လဲဆိုတော့အခုလက်ရှိဒီကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာကစစ်ပွဲတွေကမရက်နေသေးပါဘူးအဲ့ဒီစစ်ပွဲဖြစ်ပွားရခြင်းကကျမတို့အမျိုးသမီးတွေအတွက်လုံခြုံမှုကမရနေပါဘူးအမျိုးသမီးတွေလုံခြုံမှုမရဘူးလိမ်ပိုင်းဆိုင်ရာအရာကျူးလွန်မှုရှိနေတယ်ကျမတို့ပါဝင်ချင်တဲ့နိုင်ငံရေးစစ်ပွဲရေးနယ်ပယ်မှာအမျိုးသမီးတွေကပါဝင်မှုပိတ်ပင်နေတဲ့အစားတွေရှိနေပါသေးတယ်ပြီးလို့ရှိရင်ဒီကျူးလွန်မှုကအစိုးရစစ်တပ်တွေဘက်ကနေကျူးလွန်မှုကသူတို့ကတကယ်တရားဝင်ကျူးလွန်နေတယ်ကြည်ကြည်ပြန့်ပြန့်ကိုကျူးလွန်နေတယ်အဲ့ဒါတွေကအခုလက်ရှိစစ်ပွဲဖြစ်နေတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတင်မဟုတ်ဘူးဒီတခြားလက်နက်ကင်ဖြစ်တဲ့ရှမ်းပြည်နယ်တောင်ပိုင်းနဲ့ကရင် KNU မှာလည်းဖြစ်နေပါသေးတယ်တိုက်ပွဲရှိနေခြင်းအပြင်အမျိုးသမီးတွေကလင်ပိုင်းဆိုင်ရာအကြမ်းဖက်မှုကတော့ရှိနေတယ်ခံနေရတယ်အမျိုးသမီးတွေကတစားခံအပြင်ကျူးလွန်ခံနေရတယ်ဆိုတဲ့အဥ္စောင်းရှင်မတို့ကကြည်ကြည်ပြန့်ပြန့်ဖော်ပြထားပါတယ
် WLB အနေနဲ့မြို့သမီးများပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနှင့်အထိမ်းအမှတ်ဖြင့်မျှော်လင့်ချက်ရှိရင်ထောက်ဖော်ပြောကြားဝန်ကြမှာပဲဆိုတဲ့စီရင်ခံစာကိုဒီနေ့နေကင်းပိုင်းမှာရန်ကုန်မှာထုတ်ပြန်မှဖြစ်ပြီးသတင်းစာရှင်းလင်းပွဲကျင်းပဖို့လည်းရှိတယ်လို့သိရပါတယ်ရှင်
။နိုင်ငံတကာအမျိုးသမီးများအကြမ်းဖက်မှုပပျောက်ရေးနေ့အကြောင်းဒေါ်လာလာတန်းကတင်ပြပေးတော်တာပါ။ဒေါက်တာရှင်များခင်ဗျာ VOA မြန်မာပိုင်းစီစဉ်ကထုတ်လင်းခဲ့တဲ့စီစဉ်တွေကိုအင်တာနက်စာမျက်နှာမှာဖတ်ရှုလို့ရတယ်လို့နားဆင်လို့လည်းရနိုင်ပါပြီ။အင်တာနက်စာမျက်နှာ website လိပ်စာကတော့ www.bamis.voanews.com ဖြစ်ပါတယ်။အဲဒီမှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လင်းခဲ့ပြီးသားသတင်းတွေကိုလည်းပြန်နှာထောင်လို့ရပါတယ်။ VOA မြန်မာပိုင်းစီစဉ်ရဲ့ video သတင်းတွေကိုလည်းအဲဒီ website လိပ်စာမှာပဲကြည့်ရှုလို့ရပါတယ်ခင်ဗျာ။
တော်ရရှိမြခင်ဗျာပြည်ပနိုင်ငံဒီမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေကြီးရောပြန်ပြီးစီးပွားရေးလှုပ်ကြတဲ့နေရာမှာဘယ်လိုအခက်အခဲတွေရင်ဆိုင်နေရပါသလဲပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာအလို့အကန့်အခွင့်အလမ်းတွေပေါ်ပေါက်လာစေမဲ့တပိုင်းတနိုင်စီးပွားရေးလုပ်ငန်းလှုပ်ဆောင်လို့သူပြည်ရောပြန်မြန်မာနိုင်ငံသားတွေအတွက်နိုင်ငံတော်အစိုးရကဘယ်လိုအကူအညီတွေပေးနေပါသလဲဘယ်လိုအကူအညီတွေပေးဖို့လိုအပ်နေပါသလဲဆိုတာတွေကိုအင်္ဂါညတရိပ်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ VOA ရဲ့ဖုန်းနံပါတ်က12392382554ဖြစ်ပြီး fax နံပါတ်ကတော့12392382552ဖြစ်ပါတယ်။ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လဲဆွေးနွေးလို့တဲ့အကြောင်းအရာတွေကို MP3 အသံဖိုင်နဲ့ဖြစ်စေ အီးမေးလ်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။
လာမယ့်စနေနေ့မှာတင်ဆက်မယ့်တရက်လီလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်အပ်ပါရခင်ဗျာအခုတော့သတင်းဆောင်မတွေကိုဆက်တင်ဆက်ပြပါမယ်တင်းနန်းသား23ယောက်ကြာဆုံးခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုနောက်ပိုင်းမှာနှစ်ဖက်တွေ့ဆုံဆွေးနွေးဖို့အတွက်အစိုးရဘက်ကကချင်လွတ်လပ်ရေးအဖွဲ့ KIO ကိုကန့်လန့်ထားပြီး KIO ကတော့အကြောင်းပြန်ကြားတာမျိုးရှိသေးပါဘူး KIO လုပ်ငန်းညှိနှိုင်းအဖွဲ့ကပြောရေးဆိုခွင့်ရှိသူကတော့ထိုင်းနိုင်ငံမှာကျင်းပမဲ့တနိုင်ငံလုံးပြစ်ခတ်ရေးဆိုင်ညှိနှိုင်းအဖွဲ့အစည်းအဝေးနောက်ပိုင်းမှာတွေ့ဆုံပွဲရှိတယ်လို့ပြောပါတယ်လောလောဆယ်မှာတော့ကချင်ပြည်နယ်အတွင်းမှာနှစ်ဖက်တွေ့အကြာပြစ်ခတ်တာတွေရှိနေစေဖြစ်ပြီးဒီအကြောင်းနောက်ဆုံးရအခြေအနေကို VOA မြန်မာပိုင်းရဲ့သတင်းတော်ကုမိုးစောကတင်ပြထားပါရခင်ဗျာ
။ဟုတ်ကဲ့ဒီလ19ရက်နေ့က KIO ဌာနချုပ်လိုင်ဇာအနီခေယာဘွန်တောင်ကျောင်းမှာတက်ဆွဲထားတဲ့အစိုးရတပ်ကပစ်တဲ့လက်နက်ကြီးကြီးဟာ KIO ဗိုလ်တင်တန်းကျောင်းမှာပောက်ကွဲခဲ့တာကြောင့်တင်တန်းသား23ဦးကြာဆုံးပြီး KIO နဲ့အစိုးရတပ်အကြားမှာတင်းမာမှုတွေဖြစ်ခဲ့ပါတယ်။အခုရက်ပိုင်းမှာတော့အစိုးရရဲ့ပြည်ပခမြင်တမ်းရေးအဖွဲ့ကဒီအဖြစ်ပြက်နဲ့ပတ်သက်ပြီးတွေးဆဆွေးနွေးဖို့ KIO ကိုကန့်လန့်ထားတယ်လို့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ကဥလမိုင်ကွန်ဂျာကပြောပါတယ
်ဒီအစိုးရဘက်ကပြည်ပခမြင်တမ်းရေးအဖွဲ့အနေနဲ့ဒီလက်လုံးမှာဒီလိုဟိုဖြစ်ပျက်တဲ့ပြဿနာနဲ့ပတ်သက်ပြီးတော့မှသူတို့နည်းနည်းဒါကိုတွေးဆရအောင်ဆိုတဲ့သဘောမျိုးနဲ့ဒီပြည်ပခမြင်တမ်းရေးအဖွဲ့ကဟို KIO ဖွဲ့ကိုတော့သူတို့ဟိုကန့်လန့်ထားတာရှိရှိတယ်ကြာဒါမဲ့ကေဘက်ကလည်းအခုပါမတဲ့တုံ့ပြန်လာတာမရှိသေးကြလား
နှစ်ဖက်တက်တွေကြာဖြစ်ပွားတဲ့တိုက်ပွဲနဲ့စီးရင်တင်းမာမှုတွေကိုရှော့ချနိုင်ဖို့အတွက် KIO နဲ့အစိုးရကိုယ်စားလှယ်တွေပါဝင်တဲ့ပြည်ပခညှိနှိုင်းရေးအဖွဲ့ကိုနှစ်ဖက်သဘောတူဖွဲ့စည်းခဲ့ပြီးတဲ့နောက်မေလာကစတင်ပြီးလစဉ်ပုံမှန်တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်အရေးပေါ်ကိစ္စရပ်တွေဖြစ်ပေါ်လာရင်ပုံမှန်တွေ့ဆုံတဲ့ရက်မတိုင်မီမှာတွေ့ဆုံဆွေးနွေးအဖြစ်ရှာဖို့ကိုလည်းသဘောတူထားတာဖြစ်ပါတယ်KIO ရဲ့လုပ်ငန်းညှိနှိုင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးတော်ခါကတော့ KIO ကိုယ်စားလှယ်အဖွဲ့ဟာထိုင်းနိုင်ငံမှာကျင်းပမဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးပွဲနောက်ပိုင်းမှလာတွေ့ဆုံနိုင်ပွဲရှိတယ်လို့ပြောပါတယ်
။ဒါအခုသူတို့လည်းဥမာတိုင်းဒေသဆွေးနွေးပွဲဖို့ကချင်းမှန်မှာလုပ်ဖို့ရှိတာရှိတယ်။အဲ့ဒါပြီးမှပဲသူတို့ပြန်ညှိနှိုင်းမှာပါ
။မြန်မာနိုင်ငံကအဓိကအတိုက်ခံပါတီဖြစ်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်က19ရက်နေ့ပြစ်ခတ်တိုက်ခိုက်တာနဲ့ပတ်သက်လို့ငင်းချမ်းရေးနဲ့တရားဥပဒေစိုးမိုးရေးကိုရှေ့ရှုပြီးတစ်ဖက်နဲ့တစ်ဖက်အပြစ်တင်တာတွေကိုရပ်ဆိုင်းဖို့အမှန်တရားဖော်ထုတ်ပြီးထိခိုက်နေတဲ့သူတွေကိုကျေနပ်အောင်ဆောင်ရွက်ပေးဖို့တောင်းဆိုကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။ KIO ဘက်ကတော့ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးအပြစ်မှန်ဖော်ထုတ်ရေးအတွက်လူအရင်လူမှုအဖွဲ့အစည်းတွေသာမကကုလသမဂ္ဂနဲ့တရုတ်နိုင်ငံကပါပါဝင်ကူညီဆောင်ရွက်ရေးအတွက်ကမ်းလှမ်းဖို့စဉ်းစားနေပါတယ်။ဒီပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးငင်းချမ်းရေးဆွေးနွေးပွဲတွေပြပြသွားမလားဆိုတဲ့တုံ့တန်မှုတွေထွက်ပေါ်နေပေမဲ့ KIO ကတော့နိုင်ငံရေးအရဆက်လက်ဆွေးနွေးပြီးအဖြေရှာဖို့ရှိနေတယ်လို့ဦးတော်ခါကပြောပါတယ
်။ KIO ရဲ့သဘောထားကနိုင်ငံရေးအရအဖြေရှာမယ်ဆိုတဲ့ဟာကိုရှင်းဆက်သွားမယ်။ဆွေးနွေးပွဲမလုပ်ရင်တော့အခြေမချနိုင်ဘူးလေ။
19ရက်နေ့ပြစ်ခတ်တိုက်ခိုက်မှုနောက်ပိုင်းဒီလ22ရက်နဲ့23ရက်နေ့တွေကလိုင်ဇာဌာနချုပ်နဲ့မိုင်ဂျိုင်ယန်ဒေတာဘက်တွေမှာပြစ်ခတ်တိုက်ခိုက်တာတွေရှိတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒီပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးအစိုးရတပ်ကလက်နက်ကြီးနဲ့ပြစ်ခတ်တာဖြစ်တယ်လို့ KIO ဘက်ကပြောဆိုသလိုအစိုးရတပ်ဖက်ကတော့ KIO ကစတင်တိုက်ခိုက်လို့ပြန်လည်ပြစ်ခတ်တာဖြစ်ကြောင်းပြောဆိုတာတွေလည်းရှိနေပါတယ်။
ကချင်ပြည်နယ်ကနောက်ဆက်တွဲအခြေအနေနဲ့ပတ်သက်ပြီးကိုမိုးစောကတင်ပြပေးသွားတာပါအခုတော့ရန်ကုန်မြို့မှာ American Center အစားဦးသစ်ဆောက်လုပ်မဲ့အကြောင်းတင်ပြလိုပါတယ်မြမအသင်ကုပြောင်းရေးလုပ်ငန်းစဉ်တွေအပါအဝင်ဒီမိုကရေစီနဲ့လူခွင့်ရေးတံပိုးတွေမြင့်တင်ဆောင်ရွက်ဖို့ American Center အစားဦးသစ်ကိုရန်ကုန်မြို့မှာ2016ခုနှစ်အကုန်မှာအပြီးတည်ဆောက်မှာဖြစ်ကြောင်း American နိုင်ငံကြီးဌာနကကြေညာခဲ့ပါတယ် Virginia ပြည်နယ် Springfield ကEnvironment Management and Research in Ghana တာဝန်ယူဆောက်လုပ်သားမှာဖြစ်တယ်လို့လည်းနိုင်ငံခြားရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ် American Center တဲ့အနေနဲ့ဘာတွေဆက်လုပ်သွားမလဲမြန်မာနိုင်ငံအတွက်ရောဘယ်လိုအကျိုးရှိစီမှာလဲဒီအကြောင်းအပြည့်အစုံကိုမတ်အင်ဂျင်နိုင်ကတင်ပြပေးသွားမှာပ
ါ American နဲ့မြန်မာပြည်သူတွေအကြားယဉ်နှီးနားလည်လာဖို့ American ရင်ကျင်းမှုတန်ဖိုးတွေကိုမြှင့်တင်ဖို့စတဲ့ရည်ရွယ်ချက်တွေနဲ့လွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကတည်းကရန်ကုန် American Center ကဆောင်ရွက်ခဲ့တာပါအထူးသဖြင့် American Center ကဖွင့်လှစ်ထားတဲ့စာကြည့်တိုက်ကနေပညာရှင်ပေါင်းများစွာကိုဖိတ်ခေါ်ဆွေးနွေးတာဒီမိုကရေစီနဲ့လူ့အခွင့်အရေးတန်ဖိုးတွေနဲ့မိတ်ဆက်ပေးတာစွမ်းရည်မြင့်တင်ရေးသင်တန်းတွေပေးတာ အင်္ဂလိပ်စာသင်ခန်းစာပို့ချပေးတာစာရာရီကိုဆောင်ရွက်ပေးနိုင်ခဲ့တယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုအသစ်တည်ဆောက်မဲ့ American Center ရဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ American နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီး Christine Forshi ကလည်းအခုလိုပြောပါတယ်။
The new center will continue with these activities and
ပြောပါတာက American Center အသစ်အနေနဲ့လက်ရှိပေးနေတဲ့သင်တန်းတွေအစီအစဉ်တွေကိုဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုအထောက်အကူဖြစ်စေမဲ့နည်းလမ်းတွေကိုလည်းကန့်လန့်သွားဖို့ရှိပါတယ်။မြန်မာနိုင်ငံရဲ့အမျိုးသားယဉ်ကျေးစီရေးနဲ့လူမှုအခြေပြုစွမ်းရည်မြင့်တင်ရေးတွေအပါအဝင်မြမအတွင်ကူပြောင်းရေးမှာအရေးပါတဲ့အခမ်းအနားတွေကိုပံ့ပိုးကူညီတဲ့အစီအစဉ်တွေကိုလည်း American Center အသစ်ကဥဆောင်ပြုလုပ်သွားမှာပါလို့ပြောခွင့်ရအမျိုးသမီး Christine Forshi ကပြောသွားပါတယ်။ရန်ကုန် American Center ကအင်္ဂလိပ်စာသင်တန်းနဲ့ဟောပြောပို့ချချက်တွေကိုတက်ရောက်လေ့လာခဲ့ပြီးအခု Washington ပြည်နယ်က Oregon တက္ကသိုလ်မှာလူမှုရေးရာစီမံကိန်းဘာသာရပ်ကိုတက်ရောက်သင်ကြားနေတဲ့ကိုဝင်းမင်းကလည်း American Center နဲ့ပတ်သက်လို့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါဗျ
။ကျွန်တော်အတွေ့အကြုံနဲ့ပြောရမယ်ဆိုတော့ကျွန်တော်ဘဝကိုအချို့ကွေးလေးမှာပါတဲ့တစ်ခုပေါ့ဗျာ။ဘာဖြစ်လဲလဲဆိုတော့ကျွန်တော်ကဒီဘုန်းတော်ကြည်တင်ပညာရေးကျောင်းကနေကျွန်တော် American Center ကိုကဖိတ်လို့2004ခုနှစ်မှာအင်္ဂလိပ်စာစတင်ခဲ့တာ။အဲလိုမျိုးစတင်ခဲ့တယ်။အဲ့ဒီကနေစပြီးတော့ကျွန်တော်အဲ့မှာဘာတွေလုပ်လဲဆိုတော့ဒီအင်္ဂလိပ်စာတင်တယ်လည်းတက်တယ်။ဒီ library မှာဆိုတော့ကျွန်တော်ကဒီ volunteer တယောက်အနေနဲ့ပထမဆုံးပေါ်လန်ဒီကပေါ့ကျွန်တော်အဲ့ဒီ American Center နေစလုပ်ခဲ့တယ်။အဲ့ဒီနေစပြီးတော့အင်္ဂလိပ်စာသင်တန်းနေရောဒီဆရာပြည့်သင်တန်းနေရောဒီသင်တန်းနေမှမဟုတ်ပေါ့နော်တခြားဒီလူငယ်ချင်းချင်းတဲ့ poetry တို့ဒီ public speaking class တို့ဒီကျောင်းသားတွေချင်းချင်းဒီဖွဲ့ပြီးလုပ်တဲ့အဖွဲ့ series ဆက်ပြီးလုပ်ပြီးတော့အမျိုးပေါင်းနေရတယ်
American Center ဟာနာဖာဆစ်ဆိုယာခေတက္ကသိုလ်ကျောင်းတွေနှစ်နဲ့ချီပိတ်ထားတဲ့အချိန်ကာလတုန်းကလည်းကျောင်းသားလူငယ်တွေအတွက်ဗဟုသုတရှာဖွေဖို့အဓိကအားထားရနေရာတစ်ခုဖြစ်ခဲ့တယ်လို့လည်း Virginia ပြည်နယ်မှာမြန်မာစာနည်းပြနဲ့စာစစ်မှုလုပ်ကင်နေတဲ့ Matt Tata မြင့်ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါဗျာ။
ဟိုတစ်ချိန်တုန်းကတော့ဒီကျောင်းသားတွေပေါ့ကျောင်းတက်ချင်းတဲ့ကျောင်းသားတွေတရင်ရောက်နေပါလေစာအုပ်တွေပါလေရှာရတာနောက်ပြီးတော့တချို့တင်တန်းတွေပေါ့နော်အဲ့လိုမျိုးတွေကအယံခက်တယ်ဒါပေမဲ့ American Center မှာဝင်လိုက်တဲ့အခါကျတော့ကိုယ်လည်းပတ်စံလည်းမကုန်ဘူးပေါ့နော်ပတ်စံလည်းမှားစရာမလိုပဲနဲ့စာကြည့်တိုင်းမှာကိုလိုချင်တဲ့ဒီအမျိုးစုံဒီ magazine အစနောက်ပြီးတော့မှာ TOEFL ဆိုလည်း TOEFL အင်္ဂလိပ်စာနဲ့ပတ်သက်တဲ့စာအုပ်တွေရှိတယ်နောက်ပြီးတော့ဒီလိုမျိုးဒီသတင်းကြိုက်တဲ့လူတွေပါရေးဆိုလို့ရှိရင်လည်း Times တို့ News တို့နောက်ပြီးတော့ဒီ Washington Post တို့သတင်းစာတွေအကုန်ဖတ်လို့ရတယ်နိုင်ငံခြားမှာကျောင်းသွားခြင်းချင်းတဲ့လူတွေဆိုရင်လည်းသူတို့ကျောင်းနေရာလာပြီးတော့ဒီဟောပြောပွဲတွေလာလုပ်တယ်လူငယ်တွေအတွက်ကအကုန်လုံးကိုဒီ American Center လာလာနဲ့ပဲဟိုထိတွေ့နိုင်တယ်လေ့လာနိုင်တယ်ဒီသင်တန်းတွေရောစာအုပ်တွေရောပေါ့နော်အတော်အကျိုးကျေးဇူးရှိခဲ့ပါတယ
် American Center အစ်စ်ကိုတော့2016ခုနှစ်မှာအပြီးတည်ဆောက်မှာဖြစ်ပြီးလက်ရှိ American တန်ယုံနဲ့မိုင်တဝက်အကွာမှာတည်ရှိမှာပါဒါအပြင်ခုံရီအတွက်140လောက်ဆက်နှစ်ခမ်းမဆောင်အပါအဝင်ဆွေးနွေးခန်းစာသင်ခန်းတွေလည်းပါဝင်မှာဖြစ်ပါတယ်စာကြည့်တိုင်းမှာဆိုရင်လေကွန်ပျူတာကနေစာရွက်တွေကိုအလွယ်တကူထုတ်နိုင်တဲ့ပရင်တာတွေတက်ဆင်ထားမှဖြစ်ပြီးသတင်းမီဒီယာခန်းတွေကိုလည်းထားရှိမှဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနထုတ်ပြန်ချက်မှဖော်ပြထားပါတယ်ရှင
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
တော်တော်ရှင်များခင်ဗျာ VOA ကိုစာရေးသားဝေဖန်ကြံပြုလိုတာပဲဖြစ်ဖြစ်သချင်းတောင်းလိုတာပဲဖြစ်ဖြစ်ဆက်သွယ်လိုရဲဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့2392382555လေးဖြစ်ပြီးတော့ fax နံပါတ်ကတော့2392382555ဖြစ်ပါတယ်